အနုမြူပုံးကိုထုတ်လုပ်ဖို့အတွက်ပထမဦးဆုံးစ조사ခဲ့တဲ့ဦးဆောင်ခဲ့တဲ့ Robert Oppenheimer ရဲ့အကြောင်းကိုကြိုက်ကူးထားတဲ့စကားဖြစ်ပါတယ်။ Oppenheimer ငယ်ဘဝမှာကြီးမြင့်ခဲ့တဲ့ American နိုင်ငံ New York မြို့ Manhattan အရက်မှာရှိတော့ဟီမိုရှိမာမြို့ကအနုမြူပုံးထံသင်ခဲ့တဲ့စိတ်ဝင်စားစရာရုပ်ထုတစ်ခုကိုလည်းတွေ့ရှိနိုင်ပါတယ်။ Vanji Mastrov ကသတင်းပေးပို့ထားပါတယ်။နားလည်ကပြောပြပေးမှာပါ။
အနုမျိုးဘုံရဲ့ဖခင်ကြီးလို့မကြာခဏတင်စားခေါ်ဝေါ်ခံရတဲ့ Robert Oppenheimer ဟာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မန်ဟတ်တန်ရဲမှာမွေးဖွားကြီးပင်ခဲ့ပြီးတော့အိမ်အမှတ်155 Riverside Drive မှာနေထိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်သွားစေခဲ့တဲ့ Hiroshima မြို့ကနျူကလ িয়ার ဘုံကြောက်ရောက်ပောက်ခွဲခဲ့တဲ့အချိန်မှာရှိနေခဲ့တဲ့ရုပ်တုတစ်ခုလည်းမန်ဟတ်တန်ရဲမှာရှိနေတာပါ။ရုပ်တုထားရှိရာနယူးယောက်ဘူဒစ်ချာ့ချ်ကတိတ်ခါတော့ရဆရာတော်ကတ်ရိုက်ကအခုလိုရှင်းပြပါတယ်
Statue was facing the blast and you can see the discolorization on the bottom here that
ဒီရုပ်တုကပေါက်ကွဲမှုဖြစ်တဲ့ဘက်ကိုမျက်နှာမူနေခဲ့တာပါဟောဒီအောက်ဘက်ပိုင်းနားမှာအယောင်တွေပြောင်းနေတာကိုမြင်တွေ့နိုင်ပါတယ်အဲ့ဒီနားကလည်းပေါက်ကွဲမှုကြောင့်ဖြစ်ခဲ့ရတာပါ
ဂျပန်ဗုဒ္ဓဘာသာဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ရှီရန်ရှိုနန်ရုပ်တုဟာဟီရိုရှိမာမြို့ပေါ်အနုမြူဘုံကြောက်ရောက်ပောက်ကွဲတဲ့ဗဟိုချက်နဲ့9ကီလိုမီတာခွဲလောက်မှာရှိနေကြတာဖြစ်ပါတယ်။အဲ့ဒီရုပ်တုကို1950ပြည်လုံးနှစ်မှာနယူးယောက်မြို့ကိုရွှေ့လာခဲ့တာပါ။ဒီရုပ်တုဟာအခုတော့ကမ္ဘာငြိမ်းချမ်းရေးရဲ့အမတ်တင်ဂေတာတစ်ခုအဖြစ်ရှိနေပါတယ်။
Late 40s when they started forming the United Nations Japan wanted to have an offering of
ကုလသမဂ္ဂကိုစတင်ဖွဲ့စည်းခဲ့တဲ့1940ပြည်လွန်နှစ်နှောင်းပိုင်းဂျပန်နိုင်ငံကငြိမ်းချမ်းရေးအတွက်သူ့ဘက်ကတခုခုကိုကမ်းလှမ်းဖို့စိတ်ဆန္ဒရှိနေခဲ့ပါတယ်။ဟီရိုရှိမာမြို့နယ်ပြည်သူတွေကလည်းဒီရုပ်တုဟာစိတ်ပိုင်းဆိုင်ရာအတွက်ရောအတိတ်ပဲဖွင့်ဆိုမှုအတွက်ပါအလွန်သင့်တော်တယ်ဆိုပြီးကုလသမဂ္ဂကိုဖေးပို့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒါကမူလရည်ရွယ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂမှာဒီရုပ်တုကိုထားဖို့နေရာမရှိတဲ့အတွက်နယူးယောက်ဘူဒစ်ချာ့ချ်ကလက်ခံထားတာဖြစ်ပါတယ
်။နောက်ထပ်တိုက်ဆိုင်မှုတစ်ခုကတော့နယူးယောက်ဘူဒစ်ချာ့ချ်ကလည်း Oppenheimer နေခဲ့ဖို့တဲ့ Riverside Drive လမ်းမကြီးပေါ်မှာရှိနေတာဖြစ်ပါတယ်
။ New York we've gotten a lot of interest in the statue because of the release of the movie.
ရုပ်ရှင်ထွက်လာပြီးနောက်ပိုင်းနယူးယောက်မြို့မှာဒီရုပ်တုကိုအတော်စိတ်ဝင်စားလာကြပါတယ်။ဒါစိတ်ထိခိုက်စရာကောင်းတယ်လို့ထင်ပါတယ်။ဒါအတန်းပြန်ချိန်ခွင်ရှာညှိတာလည်းဖြစ်ပါတယ်ရုပ်တုကိုလာကြည့်ကြတဲ့လူတွေစိတ်တန်ရာနဲ့ပတ်သက်လို့တော့ခံစားချက်ချင်းတူကြပါတယ
်အနုမျိုးဘုံရဲ့ဖခင်ကြီး Oppenheimer ရဲ့ငယ်ဘဝနဲ့အိမ်နဲ့ဒီရုပ်တုတို့နီနီကကရှိနေကြတဲ့ထင်ရှားတဲ့သင်္ကေတကတော့အနုမျိုးဘုံရဲ့အနည်းကြီးလာတဲ့တရားမှုဟာလက်တကားမှာရှိနေတယ်ဆိုတာပါပဲလို့လဲတိတ်ခါတော့ရဆရာတော် Rand ကပြောဆိုသွားပါတယ်